မြန်မာပေါ်စီးပွားရေးတခတ်ပိတ်ဆို့မှုကိုအမေရိကန်သမ္မတဘရက်အိုဘားမားကမနေ့ကရုပ်သိမ်းတဲ့ကြောင်းအမိန့်ထုတ်ပြန်လိုက်တဲ့အပေါ်မှာမြန်မာအစိုးရပါဝင်အမေရိကန်နဲ့မြန်မာစီးပွားရေးလုပ်ငန်းရှင်တွေကကြိုဆိုလိုက်ကြပါတယ်ပိတ်ဆို့မှုတွေကိုရုပ်သိမ်းခြင်းအပြင်မြန်မာနိုင်ငံမှာလက်ရှိရင်ဆိုင်နေရတဲ့စီးပွားရေးဆိုင်ရာအခက်အခဲတွေအကဲဆတ်မှုတွေကို NLD အစိုးရအသည့်အနေနဲ့ဖြေရှင်းရမှာအမေရိကန်ပြည်ထောင်စုကကူညီဆောင်ရွက်မှာဖြစ်ပြီးတော့တာဝန်တည်တဲ့ရင်းနှီးမြှုပ်နှံမှုတွေဖြစ်လာအောင်ပူးပေါင်းဆောင်ရွက်မှာဖြစ်တယ်လို့အမေရိကန်နိုင်ငံသားဌာနကပြောလိုက်ပါတယ်အကြောင်းစုံကိုမတ်အင်ဂျင်နီယာကပြောပြပါလိမ့်မယ်ခင်ဗျာ
ဒီလိုရုပ်သိမ်းလိုက်တဲ့အတွက်တက်ရောက်မှုရှိမဲ့အကျိုးဆက်တွေနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားဌာနပြောခွင့်ရပုဂ္ဂိုလ်က VOA ကိုအခုလိုပြောပါတယ
် Terminating the national emergency which has been in place since 1997
1998ခုနှစ်ကစတင်ချမှတ်ခဲ့တဲ့ဒီအရေးပေါ်အုပ်တွေကိုရပ်ဆိုင်ခြင်းအပြင်မြန်မာနိုင်ငံပေါ်မှာချမှတ်ထားတဲ့စီးပွားရေးနဲ့ဗန္ဒာရေးပိတ်ဆို့မှုတွေကိုဖယ်ရှားပေးမှာဖြစ်ပါတယ်။အခုလိုဖယ်ရှားပေးရမှာဗန္ဒာရေးဌာနလျောက် OFAC လို့ခေါ်တဲ့နိုင်ငံခြားငွေကြေးပိုင်ဆိုင်မှုများဆိုင်ရာဌာနကနေထုတ်ပြန်ထားတဲ့ SDN အထူးပြတ်မှတ်ထားတန်ခတ်ပိတ်ဆို့ထားတဲ့ဆင်းမှာပါနေတဲ့လူပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်းတွေလည်းအကျုံးဝင်မှာဖြစ်ပါတယ်။ဒါပေမဲ့မူရဲ့စေဝါရောင်းဝယ်မှုနဲ့ပိတ်ဆို့ခံထားရသူတွေကိုတော့ဆက်ပြီး SDN စီးရင်တဲ့မှာထားရှိမှာဖြစ်ပါတယ
်။စီးပွားရေးပိတ်ဆို့မှုတွေကိုရုပ်သိမ်းလိုက်တာဟာမြန်မာအစိုးရတင်ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုကူညီဖြည့်ရှင်းဖို့ဖြစ်တယ်လို့လည်းသူကအခုလိုပြောပါတယ်
။ We remain committed to support further democratic transition in and peace in Burma.
American ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ငြိမ်းချမ်းရေးဆက်ပြီးဖော်ဆောင်ဖို့အတွက်တန်တိတ်တန်အခိုင်အမာချထားပြီးကျန်းရှိနေတဲ့လူခွင့်ရဆိုင်ရာအကဲဆတ်မှုတွေကိုဖြေရှင်းရမှာမြန်မာအစိုးရနဲ့အနီးကပ်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်။ဒီလိုလှုပ်ဆောင်ရမှာအစိုးရဘက်နဲ့စီးပွားရေးလုပ်ငန်းတွေမှာစစ်တပ်ရဲ့အခန်းကဏ္ဍပါဝင်မှုကြီးမားနေတာအပါအဝင်တခြားစိန်ခေါ်မှုတွေကိုအစိုးရတဲ့နီးနီးကပ်ကပ်လက်တွဲပြီးဖြေရှင်းဆောင်ရွက်သွားမှာဖြစ်ပါတယ်။ဒါအပြင်ကြောက်စိမ့်နဲ့ကြောက်မြရတဲ့လုပ်ငန်းကဏ္ဍမှာလည်းတာဝန်သိတဲ့ရင်းနှီးမြှုပ်နှံမှုနဲ့ပြည်ပြင်းနဲ့စီးပွားရေးကျင့်ဝတ်တွေကိုအသုံးပြုဖို့အတွက်လိုအပ်ချက်တွေမှာလည်းအမေရိကန်ကကူညီဆောင်ရွက်မှာဖြစ်ပါတယ်။
အမေရိကန်ဘက်ကစီးပွားရေးတန်ခတ်မှုအလုံးရုပ်သိမ်းလိုက်တာဟာမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အထောက်အကူပြုပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်ရလက်လဲဖြစ်တယ်လို့သမရယုံပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေက VOE ကိုပြောပါတယ
်သူတို့ပြည်တော်ကျွန်တော်တို့မြန်မာနိုင်ငံနေနေပေါ့နော်ဒါကတော့ပြည်သူ့အမှုစစ်ဆောက်ပါကျိုးလက်ပြည်သူ့ရတယ်ဒီကအပြင်ကျွန်တော်တို့သဘာစီးပွားရေးကနေကိုယ်ပြီးတော့ဆက်ဆဲနေတယ်တော့ဒီထဲမှာပဲစီးပွားရေးကြီးရတော့ဒေါ်လာသိစီစီကျန်တဲ့ကိုယ်ကစီးပွားအသာသာဒီကစနေရစီမနောက်တစ်ခါမြန်မာနိုင်ငံကဒီလိုစီးပွားစူပြောင်းရေးကာလရောက်ရှိနေတဲ့စီးပွားရေးပါတော့ဆက်လက်ဆက်ပါအဲ့ဒါကဒါကကျွန်တော်တို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့အင်ဂျီရောခီးစံသွားခဲ့တဲ့ဘောတူကျဲရှေ့ရလာလို့ဖြစ်သွားတယ
်အလားတူအမေရိကန်အာဆီယံစီးပွားရေးကောင်စီကလည်းအမေရိကန်သမ္မတရဲ့ကြီးညာချက်ကိုကြိုဆိုကြောင်းတွက်ဘက်မန်နေဂျာကိုလှဖုံးမြင့်က VOE ကိုပြောပါတယ
်ဒီ National Emergency ကိုအပြစ်ဒဏ်လိုလိုက်ခြင်းဟာ American company တွေကိုမြန်မာနိုင်ငံတွင်းမှာဝင်ရောက်ပြီးတော့လိုအပ်စွာဝင်ရင်းနှီးမြှုပ်နှံနိုင်မှုခွင့်လန်းအများကြီးဖွင့်ပြလိုက်တယ်ဆိုတော့ဖြစ်တဲ့အတွက်ကျွန်တော်တို့ American ASEAN စီးပွားရေးကောင်စီကဝမ်းတာအားရစွာကြိုးစားပါတယ်စီးပွားရေးရင်းနှီးမြှုပ်နှံမှုတွေကနေစင်းရခြင်းဆိုလိုမျိုးတော့အလုံးရင်းနဲ့တော့ဝင်လာဖို့ကတော့ဒါမဖြစ်နိုင်လေပါဘူးဒါပေမဲ့ဖြည်းဖြည်းမှန်မှန်နဲ့အချိန်ကုန်ပြင်းစွာနောက်ပိုင်းမှာဝင်လာဖို့ရှိပါတယ်ရှိတဲ့လျှောက်လည်းအဲကျွန်တော်တို့ American အစိုးရရော American CY community ရောမြန်မာနိုင်ငံရဲ့ဒီဥပဒေလုံထုံးလုံးစင် policy တွေကိုအစိုးရနဲ့တွဲပြီးတော့ဆက်လက်အကူအညီဆောင်ရွက်ပေးဖို့အသင့်ရှိပါတယ်ခင်ဗျာ
American သမ္မတရဲ့အမိန့်နဲ့ဖယ်ရှားလိုက်တဲ့ပိတ်ဆို့မှုတွေထဲမှာမြန်မာနိုင်ငံနဲ့လုတ်ကင်မဲ့ဘဏ်လုပ်ငန်းအပေါ်တားဆီးထားတဲ့ကိစ္စရပ်တွေလည်းအကျုံးဝင်မှာဖြစ်ပါတယ်ရှင်